လွှတ်တော်တွေမှာတက်မတော်သားကိုယ်စားလှယ်တွေပါဝင်တဲ့ရာဂိုင်းနှုတ်ဆက်ချရေးအပေါ်ပြည်ထောင်စုလွှတ်တော်ကဖွဲ့စည်းခဲ့တဲ့အခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှဆွေးနွေးခဲ့ကြပါတယ်။လွှတ်တော်တက်တန်းအလိုက်တက်မတော်သားကိုယ်စားလှယ်ပါဝင်မှုကိုဖြည့်ဖြည့်ချင်းလျှော့ချဖို့အာဏာရ NLD ပါတီဘက်ကဆွေးနွေးခဲ့ပေမဲ့တကယ်တမ်းလက်တွေ့ဖြစ်လာဖို့ဆိုရင်အရက်ဖက်စစ်ဖက်ခေါင်းဆောင်ပိုင်းအနေနဲ့ကြိုတင်ညှိနှိုင်းမှဖြစ်နိုင်မယ်လို့နိုင်ငံရေးလေ့လာသူတဦးကပြောပါတယ်။ VOA သတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအနေနဲ့ဒီကနေ့အခမ်းအနားဥပဒေပြူရေးပိုင်းမှာလွှတ်တော်ကိုယ်စားလှယ်ဖွဲ့စည်းခြင်းစတဲ့ပုံမှန်တွေကိုဆွေးနွေးကြပါတယ်။ဆွေးနွေးရမှာတော့လက်ရှိအာဏာရမြန်မာဒီမိုကရေစီဖွဲ့ချုပ် NLD ဘက်ကတပ်မတော်သားလွှတ်တော်ကိုယ်စားလှယ်ရှော့ချရေးနဲ့ပတ်သက်တာကြီးလဲထည့်သွင်းဆွေးနွေးကြပါတယ်။ဒီကနေ့ဆွေးနွေးရတဲ့ပတ်သက်လို့ရခိုင်မျိုးသားပါတီကကော်မတီဝင်ဦးအောင်ကျော်စံက
ကျွန်တော်ရှော့ချတယ်မလို့လုံးဝကြားတူများကြောင့်ပြောရမယ်။ NLD ကတော့ရှော့ချတယ်အဲ့ဒီရာခိုင်နှုန်းနဲ့ချော့ချတယ်။သူများကြောင့်ပြောလို့တော့မကောင်းဘူး။ဘယ်တော့ပဲပြောတာ။ရာခိုင်နှုန်းနဲ့တုံးကြည့်ချော့ချတယ်။တုံးကြည့်တုံးကြည့်ဆိုတော့အခုဒုတိယကြည့်ပေါ့။တတိယကြည့်မှချော့မယ်။စတုထကြည့်မှချော့မယ်။ပြည်စမကြည့်ငါးနဲ့ငါးနဲ့တာတုံးကချော့။ငါဆိုတတိယကြည့်မှဆို0ချော့ပြီးတော့
။တမန်တော်သားလွတ်တော်ကိုယ်စားလှယ်ချော့ချနေပတ်သက်လို့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဘက်ကတော့တိတိကျကျထုတ်ဖို့မပြောပါဘူး။ဒီနေ့ဆွေးနွေးရတဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကော်မတီဝင်တူဖြစ်တဲ့ဦးအောင်ကြည်ညွန့်က
တချို့ပြင်တာတွေရှိတယ်တချို့မပြင်တာတွေလည်းရှိတယ်။အဲပြင်တာတွေကိုတယောက်တယောက်ဟိုပါဘုံတော့မတူတာတွေလည်းရှိတယ်။အဲ့တော့ဟိုအသေးစိတ်ကိုတော့ကိုယ်မမှတ်ထားဘူး။မမှတ်တာတော့ဆိုတော့ကိုယ်ကဟိုမှတ်ထားကြရတယ်ဘောင်းနှမမရှိဘူးလို့။တချို့ကလည်းပြင်တာတွေလည်းရှိတယ်မပြင်ဘူး။ပြင်တာတွေတောင်မှဟိုပြင်တဲ့ဟိုအိုင်ဒီယာချင်းမတူတာရှိတယ်။အဲ့လိုလေတော့အမျိုးမျိုးရှိကြတယ်။ဒါကလောလောဆယ်မှတ်တမ်းပြထားတယ်
။ဒီလိုရှော့ချတာနဲ့ပတ်သက်လို့တမန်တော်သားကော်မတီဝင်တွေကသဘောထားမှတ်ချက်မပေးခဲ့ပါဘူး။တမန်တော်သားလွှတ်တော်ကိုယ်စားလှယ်တွေရှော့ချရေးဆွေးနွေးရတဲ့ပတ်သက်လို့လက်ရှိအာဏာရပါတီထိပ်ပိုင်းခေါင်းဆောင်တွေနဲ့တမန်တော်ထိပ်ပိုင်းခေါင်းဆောင်တွေနိုင်ငံရေးသဘောတူညီချက်ရယူတင်တယ်လို့နိုင်ငံရေးလှိလာသွန်သက်သူဒေါက်တာရံမျိုးသိန်းကပြောပါတယ
်။ဟိုရှာကိုင်းတို့တစ်ဖြည်းဖြည်းရှော့ချပြီးထွက်ခွာသွားဖို့ဟိုဖော်ဆောင်တာပဲဖြစ်ဖြစ်အဲ့ဒီနေရာမှာအရေးကြီးတာကတော့ဒီနိုင်ငံရေးခေါင်းဆောင်တွေပေါ့လေနော်အာဏာရပါတီခေါင်းဆောင်တွေအစိုးရခေါင်းဆောင်တွေနဲ့တမတော်ခေါင်းဆောင်တွေကြားမှာညှိနှိုင်းဆွေးနွေးမှုကအရေးကြီးတယ်လို့မြင်တယ်။အဲ့ဒီလိုအရဖက်ခေါင်းဆောင်တွေနဲ့ဆက်ဖက်ခေါင်းဆောင်တွေကြားညှိနှိုင်းဆွေးနွေးမှုကနေပြီးတော့ကြားလာတဲ့သဘောတူညီချက်တွေပေါ်မှာအခြေခံပြီးတော့မှနော်ဒီတမတော်သားလွှတ်တော်ကိုယ်စားလှယ်တွေအကြမ်းတုံးရှော့ချရေးပဲဖြစ်ဖြစ်ဒါမှမဟုတ်ဟလာတမောသားလွတ်တော်ကိုယ်စားလှယ်လွတ်တော်တွေကနေဟာအပြေးတိုင်းတစင်ချင်းထောက်ခွာသွားဖို့ကိုပေါ်ဆောင်တာပဲဖြစ်ဖြစ်လုံးတဲ့နယ်လို့မြင်တယ်အဲ့ဒီလိုမဟုတ်ဘဲနဲ့ဟလာဟိုနိုင်ငံရေးရညှိနှိုင်းဆွေးနွေးမှုမရှိဘဲနဲ့နိုင်ငံရေးရဗောဓိဉာဏ်ချက်မရှိဘဲနဲ့လုံးမယ်ဆိုရင်ဒါဟာသကြံအမြောက်တက်တက်ပဲဖြစ်နေတယ်လို့အဲ့ဒီလိုမြင်ပါတယ်
ဒီနေ့ပူပေါင်းကော်မတီစီဝေးမှာတော့ဖွဲ့စည်းပုံအခြေခံဥပဒေအခန်းလေးပုံမှန်84ကနေ140ကွန်တီဆွေးနွေးပြခဲ့ပါတယ်55ဦးပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီဟာစနစ်ကျရလဒ်တွေကိုဒီနေ့ဇူလိုင်28ရက်နေ့မတိုင်မီပြည်ထောင်စုလွှတ်တော်ကိုအစီရင်ခံတင်ပြရမှာလည်းဖြစ်ပါတယ်ခင်ဗျာ